အမေရိကန်မှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့ရပောင်းတရာလောက်သက်ကျန်တော့တဲ့အချိန်မှာပဲ Republican Party သမ္မတလောင်းနဲ့ဒုသမ္မတလောင်းတွေဖြစ်ကြတဲ့သမ္မတဟောင်း Donald Trump နဲ့ထက်လက်တော်မှတ် JD Vance တို့ပြိုင်ဘက် Democratic Party ကိုထောက်ခံတဲ့အမကန်နယ်မြေ Minnesota ပြည်နယ်မှာစီရင်ဆင်ခဲ့ကြပါတယ်။1992ခုနှစ်ကလေးက Republican သမ္မတလောင်းတွေကိုထောက်ခံမှုမပေးခဲ့တဲ့ Minnesota ပြည်နယ်မှာဒီတစ်ချိန်သမ္မတရွေးကောက်ပွဲမှာထောက်ခံမှုရဖို့သမ္မတဟောင်း Trump မျှော်လင့်နေတာပါ။မနေ့ကစင်ကလောက်မျိုးကထောက်ခံသူတွေကိုပြောတဲ့မင်ကွန်းမှာတော့ဒီမိုကရက်တစ်ပါတီကသမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့လက်ရှိသူသမ္မတကမလာဟဲရစ်ကိုလက်ဝဲဝါဒဆွဲပြင်းထန်သူအစွန်းရောက်သူဖြစ်နေထိုးနဲ့ဝေဖန်ပြောဆိုသွားခဲ့တာပါဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်နိုင်ခြေရှိနေတဲ့ဒုသမ္မတဟဲရစ်ကတော့ပထမဆုံးအချိန်မဲဆွယ်ပွဲရန်ပုံငွေအတွက်မက်ဆာချူးဆက်စ်ပြည်နယ်ပစ်စဖီမြို့ကိုမနေ့ကပဲစီရင်ရေးထွက်ခဲ့တာပါရန်ပုံငွေပွဲမှာစုစုပေါင်းဒေါ်လာ140,000,000လောက်ရလိမ့်မယ်လို့လဲစီယုံရေးအဖွဲ့ကခန့်မှန်းထားပါတယ်ခင်ဗျာ